ီတော်စုငင်းချမ်းရေ27ရာစုပင်လုံညီလာခံဒုတိယအစည်းအဝေးကိုလာမယ့်မေလထဲမှာကျင်းပနိုင်မယ်လို့ဒီတော်စုငင်းချမ်းရေဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအတည်ပြုပါတယ်ဒီတော်တွင် NCA တနိုင်ငံလုံးအပြည့်အဝရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးနိုင်ကြရေးနဲ့အစိုးရနဲ့ညီမျိုးတော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ကြားပြည်လည်အောင်ဆွေးနွေးကြကြမယ်ဆိုရင်ဒုတိယအကြိမ်27ရာစုပင်လုံညီလာခံမှာနောက်ထပ်တိုင်းဒါလက်နက်ကိုင်အဖွဲ့တွေတက်ရောက်နိုင်လိမ့်မယ်လို့မျှော်လင့်နေကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
ဒီတော်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့အစည်းအဝေးကိုမတ်လ17ရက်ကနေပြည်တော် NRPC အမျိုးသားပြည်နယ်တင်မြင့်ရင်နဲ့ညီညာရေးဘူဌာနချုပ်ရုံးမှကျင်းပခဲ့ပြီးဒုတိယအကြိမ်27ရာစုပင်လုံညီလာခံပြန်လည်ကျင်းပနိုင်မယ့်ကာလကိုဆွေးနွေးခဲ့ကြတာပါ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့လုပ်ငန်းအားလမ်းမဲ့ကာလကိုထည့်သွင်းစဉ်းစားပြီးဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုလာမယ့်မေလတည်းကျင်းပသွားနိုင်ဖို့ရာသားကြောင့် UPDJC အတွင်းမှုအဖွဲ့ဝင်တူဖြစ်တဲ့SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွင်းမှုစိုင်းကြုံညွန့်က VOA ကိုပြောပါတယ်
။27ရာစုပင်လုံဒုတိယစီဝေးပေါ့။ဟိုအကြမ်းဖြစ်မေလတန်းလောက်ပါဗျာ။ပထမပတ်တဲ့ဖြစ်မလားဒုတိယပတ်တဲ့ဖြစ်မလားပေါ့။အခုကျွန်တော်ဒီမတ်14ဆိုရင် KNU ရဲ့ညီလာခံရှိတယ်ဗောလေ။ KNU ရဲ့ညီလာခံကသူအကြမ်းဖြစ်နှစ်ပတ်တော့သုံးပတ်တော့ကြာလောက်တယ်။အဲ့ဒါဆိုရင်တော့ April ရဲ့ပထမပတ်ဒုတိယပတ်ရောက်သွားလိမ့်မယ်။ပြီးရင်တော့တကြံရောက်ပါလိမ့်မယ်အဲ့တော့တကြံပြီးပြီးတော့ဟိုလုပ်ငန်းကော်မတီစီဝေးတွေရှိအောင်မယ်အယူဒီဒီစီအတွင်းမှုဆွေးနွေးခွဲတွေရှိအောင်မယ်ပြီး UPDJC အစည်းအဝေးရှိမယ်အဲ့တော့ဆိုရင်ဟိုအစောဆုံးမေလ first week ထဲမှာဖြစ်မလားဒါမှမဟုတ် second week ထဲကိုရောက်သွားမလားပေါ့ညီလာခံက
UPDJC အစည်းအဝေးကိုအစိုးရတက်မတော်လွတ်တော်နိုင်ငံရေးပါတီနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေက UPDJC အတွင်းမှုအဖွဲ့ဝင်15ဦးတက်ရောက်ခဲ့ပြီးသူတို့ရဲ့ဆွေးနွေးချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်သက်ဆိုင်ရာဦးဆောင်သူတွေထံတင်ပြသွားမှာဖြစ်တယ်လို့ဆိုပါတယ်။2016ဩဂုတ်လကမှကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံညီလာခံမှာတော့ NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါတက်ရောက်နိုင်ခဲ့ပြီးအဖွဲ့အသီးသီးကသူတို့ရဲ့နိုင်ငံရေးရည်ရည်ချက်နဲ့အာဒီတတွေကိုစာစမ်းတင်သွင်းခဲ့ကြပါတယ်။အဲ့ဒီနောက်ပိုင်း NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲပြန်ဖြစ်လာပြီး27ရာစုပင်လုံညီလာခံမှာပါဝင်လို့ရင် NCA ကိုလက်မှတ်ထိုးရမယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ခဲ့ပါတယ်။ဒီတော့တွင် UNFC ကတောင်းဆိုထားတဲ့အခြေခံကူးချက်ကိုအစိုးရညီညာရေးကော်မရှင်နဲ့ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေမတ်လ3ရက်နေ့ကမူအားဖြင့်သဘောတူညီမှုရခဲ့ပြီး27ရာစုပင်လုံညီလာခံတက်ရောက်နိုင်ရေးဆက်လက်ညှိနှိုင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတာပါဒီလိုသဘောတူညီထားတဲ့ပုံမှာအစိုးရနဲ့ NCA မထိုးရသေးတဲ့အဖွဲ့တွေကြားဘယ်လောက်အပေးယူလို့ညှိနှိုင်းနိုင်မလဲဆိုတဲ့ပုံမူတည်ကြောင်း SNLD တွဲဖက်အတွင်းမူဆိုင်းကြုံညုံကသုံးသပ်ပါတယ
်ပြီးခဲ့တဲ့ပွဲမှာဆက်စိုးရဖက်နဲ့ DBN နဲ့ဆွေးနွေးတဲ့အချိန်မှာမူအားဖြင့်လက်ခံထားတယ်ဗျလေဒီပုံမှာဒီတက်ဖြစ်ပေါ်တိုးတက်မှုရှိအောင်အစိုးရဖက်ကလည်းဆက်လုပ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ကောင်းကောင်းညှိနှိုင်းဆွေးနွေးပြီးဆိုရင်တော့ဖြင့်NCA လမ်းကြောင်းပေါ်မှာလည်းလျှောက်လန်းလာနိုင်ခြေရှိနိုင်ပါတယ်။ဒါကတော့အစိုးရရဲ့ပန်းနှံ့မှုနဲ့အစိုးရရဲ့ဘောဆွေးနွေးနိုင်မှုအပေါ်မှာမူတည်ပါလိမ့်မယ်
။ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေ27ရာစုပင်လုံညီလာခံကိုတက်ရေးမတက်ရေးဆိုတာကအစိုးရနဲ့ညှိနှိုင်းတဲ့ကိစ္စမှာအောင်မြင်မှုဘလောက်ရမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ UNFC ဒုက္ခထနိုင်ဟန်သာကမြင်ပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်။သူတို့အဲ့ဒီကိုချက်ကိုလူရတဲ့ဘောတူကြီးရတာပေါ့ဗျာနော်ဒါပေမဲ့အဲ့ဒီလူရတဲ့မှာလဲအဲ့ဒါတွေအတီဖြစ်မလားအတီမဖြစ်ဘူးလားဒါပေမဲ့ဟာတော့နှစ်ဖက်စလုံးပေါ်မှာလည်းမပြီးအောင်လို့ညနှစ်ဖက်စလုံးကလက်ခံနိုင်ကြမယ်ဆိုရင်ဒါတော့ DSE ကိုလည်းမထိုးချင်မှာပေါ့ဖြည်းဖြည်းတော့ဒါတက်နိုင်မှာပေါ့ဟိုဒါပေမဲ့တချို့ကိစ္စတွေလည်းနည်းနည်းကြားမှာဖြစ်ရှိတော့လုံးမယ်ဗျာ
27ရာစုပင်လုံညီလာခံကို6လတစ်ကြိမ်ကျင်းပဖို့တတ်မှတ်ထားခဲ့ပြီးဒုတိယအကြိမ်ညီလာခံကိုဖေဖော်ဝါရီလ28ရက်နေ့မှာအစိုးဆုံးကျင်းပဖို့ UPDJC ကမှန်းထားပေမဲ့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမှုမပြီးပြတ်သေးတာကြောင့်မတ်လလယ်မှာကျင်းပနိုင်ဖို့ရွှေဆိုင်ခဲ့ပေမဲ့အခုတခါအခြားအကြောင်းတွေကြောင့်မေလာရဲကျင်းပဖို့ထပ်မံရွှေဆိုင်တာဖြစ်ပါလိမ့်ခင်ဗျာ